ဟုတ်ကဲ့ကိုကျော်မင်းဆွေရှင်ဒီနေ့စာပေစီစီရေးမှကျင်းပတဲ့အစည်းအဝေးမှာကိုကျော်မင်းဆွေတို့ရဲ့ The Voice Weekly နဲ့ Advisor Channel ကိုစီကံဖောက်ပြတ်တဲ့အတွက်အကန့်အသတ်မရှိပိတ်ပင်ရေးယူတယ်လို့ကြားရပါတယ်။အဲ့ဒါဟာဘလို့စီကံဖောက်ပြတ်မှုမျိုးကိုဆိုလိုတာပါလဲရှင်။
အဲ့တော့စီကံလို့ပြောတာသူတို့ဘက်ကပြောတာပေါ့ကျွန်တော်တို့ဘက်ကကြတော့ဒီအသွင်ကူးပြောင်းလာတဲ့ကာလမှာ Democracy Transition မှာကြတော့စီကံတို့ငကူကခြေနေရလိုက်နာခဲ့ရပြီမြေအခုချိန်မှာအဲ့ဒါကိုစီကံလို့မမြင်ကြတော့မီဒီယာသမားတွေကကာလွတ်လပ်ခွင့်ကိုတားဆီးတူဖြစ်နေတဲ့အကန့်အသတ်တွေမြင်လာကြတာပေါ့အဲ့တော့စီကံဆိုရဲဘာသာပုံမှာပေါ့အဲ့လိုတစ်ဖက်မှာတယောက်တစ်ဖက်စီ definition တွေကိုစီရှိရမှာစီကံပေါက်တယ်ဆိုတဲ့အဲမှာလည်းသူတို့ကဂျွန်လန်တလလုံးပြောတာပေါ့နော်ဟိုမတင်ပြတာဆိုအခြေတိုင်ငယ်မလုပ်တာဆိုနောက်ကြမှာတင်တာတို့အဆရှိတဲ့ပြင်ဒါလေးတွေအများကြီးရှိတာပေါ့တစ်ခုတည်းဟိုတော့TV ပြောရလို့မရှိပါဘူးကျွန်တော်တို့ဘက်ကတော့လွတ်လပ်ခွင့်အတွက်တဖြည်းဖြည်းနဲ့ရှေ့တူကိုကြိုးစားတာပေါ့နော်ကြိုးစားတဲ့အခါမှာလည်းကျွန်တော်တို့မီဒီယာရဲ့ယက်တီကျဲအတိုင်းပဲအတူတူတယောက်ကမှပုံကိုရိုက်တိုက်ခိုက်တာနိုင်ငံတော်ပုံကံမှုဖြစ်အောင်လုပ်တာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ဖျက်တာမျိုးဖြစ်အောင်ပြည်အောင်စုတစ်ခုလုံးကြောက်ပါရဲကြအောင်လုပ်တာတိုင်းပြည်စုပေါင်းအောင်လှုံ့ဆော်တာတမျိုးမလုပ်ခဲ့ဘူးလေသူတို့ပြောတဲ့စီကံဖောက်တယ်ပဲဆိုကြပါလို့ကျွန်တော်တို့ဖောက်ထားတဲ့စီကံအတွက်အရေးယူခြင်းဟာစီလျော်မှုရှိရလားအဲ့လောက်အရေးယူရလောက်အောင်ဒီကံဖောက်ပြမှုကအင်မတန်ကြီးကြီးကြီးမားတဲ့ပြစ်မှုလားဆိုတာကတော့ပြန်တိုင်းဝင်ဌာနပြန်ပြီးတော့သုံးသပ်စဉ်းစားဖို့လိုလိမ့်မယ်လို့ဖြစ်နေတယ
်။ကိုကျော်မင်းဆွေတို့ The Voice Weekly ကိုကြတော့သူတို့ကဘာကြောင့်အရေးယူရပါတယ်ဆိုတာမျိုးထုတ်ပြောတာမျိုးရှိလားရှင
်။ဒီကံထုတ်ပြောတာမျိုးကမရှိဘူး။ရေပုံရပဲပြောတာပေါ့။ဒါပေမဲ့ကျွန်တော်တို့ကတောက်ကြနေမှာတော့ခုအပတ်ထွက်တဲ့ပြည်တော်ဝင်ကြီး၅ဦးဌာနပြောင်းရွှေ့ရန်တရင်ထွက်ပေါ်ဆိုတာရဲ့ Token G Foundation အတွက်ကတ်တွန်ပြပွဲမှာတင်တဲ့ကတ်တွန်ကနှကားကိုစစ်စစ်တဲ့အဖွဲ့ကပယ်လိုက်တယ်။လာစစ်နေတဲ့တပ်ပုံကိုသူတို့ထည့်ထားတာပေါ့မြင်တဲ့ပုံမှာ။တိုင်းနှစ်ခုကိုသူတို့လှမ်းပြီးတော့မေးခွန်းထုတ်တာ။အဓိကချက်ကအဲ့ဒါဖြစ်မယ်လို့ကျွန်တော်ကယူဆတာ။ထုံးစံတိုင်းလှုပ်ထုံးလုံးပြီးရတယ်ဖြစ်ရင်ဖြစ်မှာပေါ့နော်။ကျွန်တော်တို့ကအရေးယူခံတိုက်ကြောင်းခိုင်လုံအောင်လို့အပြစ်ဒီပုံလုံးကိုရှာဖွေထားတာလည်းဖြစ်ရင်ဖြစ်။ Definitely ဘာကြောင့်ဆိုတာမျိုးမပြောဘဲနဲ့အခြေခံရေပုံရအဖြစ်စီကံနဲ့မငီလို့လို့ပဲပြောတယ်ဗျ။
ကျော်မင်းဆွေတို့ရဲ့ The Voice Weekly အပါအဝင်တခြား channel တွေအများကြီးကိုလည်းတို့ကဖိတ်ပြီးတော့အစည်းအဝေးလုပ်တယ်ပေါ့နော်အဲ့ဒီမှာမှ The Voice Weekly နဲ့ Envoy ကိုဒီလိုအရေးယူတယ်ဆိုတာညင်ညာလိုက်တယ်ဆိုတဲ့အခါကျတော့ဒါဒီစာနယ်ဇင်းလောကဒီ channel လောကကိုတနည်းတစ်ပုံပေါ့နော်တတိပေးချင်းချောက်လိုက်တယ်လို့ဖြစ်နေတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကိုကျော်မင်းဆွေဘယ်လိုထင်လဲ
တခြားအဓိပ္ပာယ်ကောက်ဆရာလည်းမရှိဘူးဖြစ်နေဖြစ်နိုင်ခြေရှိတဲ့လက်တွေ့ကြတဲ့လမ်းကြောင်းမှန်သမျှချန့်ခံရေးလုပ်လို့အနေရီလို့လို့အစိုးရလို့လို့စစ်တပ်ကလို့လို့ဘသူလို့လို့ကျွန်တော်တို့ကထောက်ခံခဲ့တယ်။တိုင်းပြည်ကျိုးမရှိဘူးဆိုလို့ရှိရင်ဘသူလို့လို့ကျွန်တော်တို့နော်ဝေဖန်ထောက်ပြခဲ့တယ်။နောက်တစ်ခါတိုင်းပြည်အတွက်အကျိုးရှိမယ်ငင်းချမ်းတဲ့အတွင်ကူပြောင်းတာဖြစ်ဖို့အတွက်အင်မတန်ထောက်ခံဖြစ်တယ်ဆိုလို့ရှိရင်ဘသူဆဲဆဲဘသူတစိကတ်တာဘသူအစိုးရနဲ့ပြေးစားပြေးစားကျွန်တော်တို့ရက်တည်ခဲ့တယ်။ဆိုတော့ကျွန်တော်တို့က basically very optimistic ပြောလို့ရပါတယ်အကောင်းမြင်တတ်တယ်။ဒါပေမဲ့ဒီကိစ္စမှာကျွန်တော်အကောင်းမြင်မှုတော်တော်ဖြစ်ပါတယ်။
ပြီးတော့ဒီကာလကစပယ်စီစီရေးဌာနကနေပြီးတော့မြန်မာနိုင်ငံမှာစပယ်စီစီရေးဆိုတာကိုမထားတော့ဘူးလို့သူတို့နှုတ်ကနေတရားဝင်အကြိမ်ကြိမ်ပြောနေတဲ့ကာလကြီးလည်းဖြစ်နေတယ်လေအဲ့တော့အဲ့လိုပြောနေတဲ့ကာလမှာအခုလိုအေးအေးယူမှုမျိုးတွေဆက်လုပ်နေတယ်ဆိုတော့မြန်မာနိုင်ငံကစပယ်စီစီရေးရဲ့ရှေ့အလားကဘယ်လိုများရှိမယ်လို့ကိုကျော်မျိုးဆွေသုံးသပ်ချင်ပါသလဲ
ကျွန်တော်ကမီဒီယာသမားတယောက်အနေနဲ့ပဲဖြစ်ဖြစ်စာမန်လူတစ်ယောက်အနေနဲ့ပဲဖြစ်ဖြစ်မီဒီယာသမားဆိုရင်ကျွန်တော်မီဒီယာကိုစားနိုင်ငံတကာအပြင်ကိုထွက်သွားရင်မြန်မာနိုင်ငံမီဒီယာလောကတစ်ခုလုံးကိုစားမြန်မာနိုင်ငံသားတယောက်ကိုစားတာဝန်ရှိရပါကျွန်တော်ဘာပြောပြောကျွန်တော်ပြောသမျှစကားအားလုံးကျွန်တော်တာဝန်ယူရတာပါနော်ကျွန်တော်မီဒီယာသမားမဟုတ်လို့ကျွန်တော်ဆယ်တော်မိသားစုမှာဆိုလို့ရှိရင်လည်းကျွန်တော်ပြောတဲ့ဆိုတဲ့အပြောဆိုအားလုံးဟာကျွန်တော်မိသားစုကိုစားပြုတယ်ပြောသမျှဆိုသမျှအားလုံးဟာကိုမိသားစုရဲ့ဂုဏ်သိက္ခာနဲ့အရေးချိုးကြတယ်ပြောသမျှအားလုံးကိုပါကိုတာဝန်ယူရဝန်ကြီးဌာနတစ်ခုကစာပေစီစီရေးမှာရှိတဲ့တာဝန်ရှိတဲ့သူတယောက်ကပြောထားအဲ့ပြောတဲ့စကားကိုကတာဝန်ယူရပြောထားတဲ့စကားတာဝန်မယူဆိုလို့ရှိရင်တော့တာဝန်မယူတဲ့သူနိုင်ငံတကာရောပြည်တွင်းမှာရောမီဒီယာသမားရောဘယ်လိုအသက်ဖြတ်မလဲဆိုတော့တတိပြားဖြစ်ပါလိမ့်မယ်အဲ့တော့ရှေ့အနာဂတ်ကိုပြောမယ်ဆိုရင်တော့ဒီခြေနေတိုင်းဒီလိုတိုင်းသာဆက်သွားရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုကြီးပိုပြီးတော့လွယ်လာနိုင်ကြရှိတယ်နောက်တစ်ဆင့်ဖြစ်နိုင်တာပဋိပက္ခအတွင်းဆောင်းလာမယ်ပရိပကအတွင်းဆောင်လာလို့ရှိလို့ရှင်တိုင်းပြည်တွေမကောင်းဘူ
း
ပရိပကအတွင်းကျော်သွားတယ်ဆိုလို့ရှင်တော့ဒါရန်လိုတဲ့အတွင်းဖြစ်လာမယ်တစ်ဖက်နဲ့ဖက်တိုက်ခိုက်လာမယ်ဒါတွားနေတဲ့အတွင်းကူးပြောင်းတဲ့လုပ်ငန်းစဉ်တစ်ခုလုံးအပေါ်မှာတက်ရောက်မှုဆိုးသွားနိုင်တယ်လို့ကျွန်တော်မြင်တယ
် The Voice Weekly ရဲ့ Editor ချုပ်တယောက်အနေနဲ့ဘာဆက်လုပ်မလို့များစီစဉ်ထားလဲရှင
်ကျွန်တော်တို့ကတော့ကျွန်တော်တို့တာဝန်ရှိတဲ့အတိုင်းပဲမီဒီယာသမားဆိုတာအားလုံးအရေးကိစ္စကိုအရေးကိစ္စဖြစ်တယ်ဆိုတာမျိုးခိုင်းတဲ့အတွက် ဟိုလုတ်ဆက်ရှိရဆက်လို့မှာပေါ့နော်ပုံနှိပ်ဖော်ပြခွင့်လောလောဆယ်မရဘူးဆိုရင် online နဲ့လုပ်မယ် Facebook နဲ့လုပ်မယ်
ဟုတ်ကဲ့အခုကျွန်မတို့ဆိုကျေးဇူး